ချင်းပြည်နယ်ပလဝမြို့နယ်ကင်းသလင်းရွာသားတရာကျော်ကိုချင်းပြည်နယ်အစိုးရအစီအစဉ်နဲ့ထန်တလန်မြို့နယ်တိခိကျေးရွာကိုမနေ့ညပိုင်းမှာပြောင်းရွှေ့ပေးလိုက်ပါတယ်။အခုပြောင်းရွှေ့ပေးလိုက်သူတွေဟာတိုက်ပွဲကြောင့်ထွက်ပြေးတန်းရှောင်နေရသူတွေဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်လက်နက်ကင်အေအဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲကြောင့်ချင်းမြင့်နယ်ပလန်ဝါမြို့နယ်မိစာကျေးရွာမှာတင်းချောင်တွေရရတဲ့ကင်းသလင်းကျေးရွာကစစ်ဘေးရှောင်ပြည်သူတရားကျော်ဟာမနေ့ညမှာထန်တလိုင်မြို့နယ်တိကီးရွာကိုရောက်ရှိလာပြီးချင်းပြည်နယ်အစိုးရကလည်းနေရာချထားပေးပြီးလို့ချင်းပြည်နယ်လူမှုရေးဝန်ကြီးပေါင်လုံးမင်းထံကပြောပါတယ
်ဟုတ်ကဲ့မနေ့ညတိကီးရွာဖြစ်ပေါ့ကျွန်တော်တိကီးရွာမှာအဲဒီလိုမျိုးစီအလုံးနဲ့တောက်တာဆီယံချပြပါစကူမီတာခုပေါ့လူကြီးတရားတော်တဲ့အဲမင်းရဲ့ကတော့ဆီယံဖက်ကတော့သိပြီးတော့သူတို့အပီစစ်တဲ့အပီတော့ပြင်ပြတဲ့ဆီယံနဲ့ဆက်ဖိတ်သူတို့အတူဆက်ပြီးစားတော့ဘူ
းမင်းကထန်တလာမြို့ကိုစစ်ရှောင်ဖွဲ့တွေရောက်ရှိနေချိန်မှာချင်းမြင့်နယ်ဆိုရဖွဲ့ဝန်ကြီးချုပ်ဦးစလိုင်းလျံလွယ်လွှတ်တော်ဥက္ကဋ္ဌဦးစုဘွဲ့ဒီနယ်ဆိုရဖွဲ့ဝန်ကြီးတွေကနေတွားရောက်တွေ့ဆုံထောက်ပံ့မှုတွေပြုလုပ်ခဲ့တယ်လို့လူမှုရေးဝန်ကြီးပေါင်လုံးမင်းထံကပြောပါတယ်လက်ရှိစစ်ဆောင်တရားကျော်ကိုထန်တလန်မြို့နယ်ကနိုင်ငံတော်ဒုတိယတမ္ပရဦးဟင်းသရီပန်ထီယူရစာတိတိကိယွာအိမ်ရမှာနေရာချထားပေးတာဖြစ်ပြီးစစ်ဆောင်တွေရေရှည်လောက်ကန်စားတော့ရေးအတွက်ကုန်းမြစ်လေယာတွေပေါ်ထုတ်ပေးထားတယ်လို့ဝန်ကြီးပေါင်လုံးမင်းနံကဆက်ပြောပါတယ်
ဒီနေ့2020တော့သူတို့မှာတော့ကုန်းမြစ်လေယာနဲ့အကတုံးရတော့ပေါက်ထားတာဖြစ်တယ်အလောက်ကန်တော့စိုက်ကြည့်ပါရင်လုံးလုံးရတယ်
ချင်းမြင့်နယ်ပလောင်ဝါမြို့နယ်ထဲမှာရခိုင်လက်နက်ကိုင်အေဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲကြောင့်စစ်ရှောင်နေရတဲ့ဥယျာဉ်3000နဲ့ထက်မှရှိနေတယ်လို့ချင်းမြင့်နယ်ဆိုရတာဝန်ရှိသူတွေကပြောပါရယ်ချင်းမြင့်နယ်တွင်တရက်ပိုင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားတာမရှိပေမဲ့အိန္ဒိယမြန်မာနယ်စပ်မှာခြေပြုတ်နေတဲ့ဇုံမီတော်လန်ရေးတပ်မတော် ZRA နဲ့မြန်မာစစ်တပ်တို့ကြားတုံးဆန်မြို့နယ်တွင်စင်ကီယာဆန်တောင်ကြားမှာမနေ့ကတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဇုံမီတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူပူမှုပူဆိုထံကပြောပါရယ်
ကျွန်တော်တို့ကနေနေလုံးချုံကြီးအနေနဲ့ရှစ်ချောင်းထွက်ရင်းနဲ့လေမတော်တဆလမ်းကွေမှာသီးလို့တမတော်ဘက်ကအရင်ပစ်တာနဲ့ရဲဘော်တွေကပစ်လိုက်တာပေါ့သူတို့ပြီးတဲ့အခါကျတော့နင်းနီးကိုယ်ကိုကာကွယ်တဲ့နည်းနဲ့ပစ်လိုက်တာအချိန်ကတော့ပြည်ဒီကနေမြမတမတော်ဘက်ကဟိုကား3-4လောက်နဲ့တို့ညောင်နေတယ်ပဲဦးတည်ပြီးတော့လာတယ်လို့တော့ကျွန်တော်တို့ခိုင်လုံးနဲ့တင်းရတော့ကြားရတာပေါ့ဒီနော်မတော်တဆဖြစ်တဲ့ခါကျတော့အချိန်ကြီးတော့ထူးထူးခြားခြားဖြစ်နေတော့မထင်ဘူးပေါ့နော
်။စုမီတော်လိုင်းရေးတပ်မတော် ZRA ဟာ1993ခုနှစ်လောက်မှာစတင်တည်ထောင်ခဲ့ပြီးတော့အိန္ဒိယမြန်မာနယ်စပ်မှာအခြေပြုနေထိုင်တာဖြစ်ပြီးမြန်မာစိုးရတပ်နဲ့တိုက်ပွဲဖြစ်တာဒါပရမအဆုံးချိန်လို့သုံးဆန်ဒေသခံတို့ကဆိုပါတယ
်။နှစ်ပိုင်းရှိတယ်သူတို့ကဘက်ကဖွဲ့ရဒီဘက်ကဖွဲ့ရရှိတယ်။အခုဒီကောင်းဆောင်တွေကတော့နယ်စပ်ဘက်မှာနေကြတာပေါ့။သူတို့အောက်ခြေကတော့ဒီဘက်ဗမာပြည်ကနေကြတာ။စစ်ကောင်တွေတော့အခိုင်အမာမရှိဘူး။ဒီကိစ္စမှာတင်းစီဒီခါသက်ပေါ်နော်တိတော့ပါကြပမာဆုံးကျေ
ဒီတိုက်ပွဲမှာကလေးမျိုးခြေဆိုင်ခလရ28ဘက်ကတူးထိခိုက်တန်ရရရှိတယ်လို့ဒေသခံတွေကပြောပါတယ်မနေ့ကသုံးဆံမျိုးနယ်ဘက်မှာဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုသိရှိဖို့တမတော်သတင်းမှပြန်ကြားရေးဖွဲ့တာဝန်ရှိသူကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးသုံးဆံမျိုးနယ်အစပ်မှာမြန်မာတမတော်ပါဝင်ဇူမီတော်လိုင်းရေးတမတော်အရှိပိုင်းတိုင်းနဲ့မဏိပူကတဲတပ်ဖွဲ့တို့အခြေပြုနေကြပါတယ်ခင်ဗျာ